COVID-19 ကိုကာကွယ်ဖို့အတွက်အမေရိကန်နိုင်ငံတော်ကအဝင်နဲ့အလုပ်သမားအများအပြား ကိုနေအိမ်တွေကနေပဲနေ့စဉ်အလုပ်တွေကိုလုပ်ကိုင်နေကြပါတယ်။ဒါပေမဲ့အဲ့ဒီလိုလုပ်လို့မရကြတဲ့သူတွေထဲမှာအများပြည်သူတည်ယူပို့ဆောင်ရေးကဏ္ဍမှာလုပ်ကိုင်သူတွေရင်စည်းကမ်းထိန်းသိမ်းရေးရဲအရာရှိတွေလည်းပါဝင်ပါတယ်။အဲ့ဒီထဲကမှနယူးယောက်မြို့တော်အများပြည်သူတည်ယူပို့ဆောင်ရေးနဲ့ရင်စည်းကမ်းထိန်းသိမ်းရေးပိုင်းမှာလုပ်ကိုင်နေကြသူတွေဘလို့လုပ်နေကြရသလဲဆိုတာကျွန်မစုမုံကဆက်သ ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဒီဇင်းဘာလ၂၀၂၂ခုနှစ်အတွက်ဒီနေ့ရဲ့ဒီဇင်းဘာလ၂၀၂၂ခုနှစ်အတွက်ဒီနေ့ရဲ့ဒီဇင်းဘာလ၂၀၂၂ခုနှစ်အတွက်ဒီနေ့ရဲ့ဒီဇင်းဘာလ၂၀၂၂ခုနှစ်အတွက်ဒီနေ့ရဲ့ဒီဇင်းဘာလ၂၀၂၂ခုနှစ်အတွက်ဒီနေ့ရဲ့ဒီဇင်းဘာလ၂၀၂၂ခုနှစ်အတွက်ဒီနေ့ရဲ့ဒီဇင်းဘာလ၂၀၂၂ခုနှစ်အတွက်ဒီနေ့ရဲ့ဒီ healthcare workers ဖြစ်နေအလုံးလောက်ကိုင်းနေရတဲ့အနေအထားဖြစ်ပါတယ်။ညောင်မျိုးတော်ကအများပြည်သူတုံဘတ်စကားရင်လိုက်စီမံရေးမှုဥဇော်လင်းကျော်ကအခုညောင်မျိုးတော်တွင်မှစီမံဆောင်ရွက်ထားရှိမှုတွေကိုအခုလိုရှင်းပြပါတယ်။
ကျွန်တော်တာဝန်ရတော့ dispatcher ဘော supervisor ဘော department of buses ရင်သွားလာရေးရတော့နှစ်ပိုင်းရှိတယ်ဒီ New York City Transit အောက်မှာဘောမြို့တွင်းအောက်မှာ5ဘောလို့မှာဘောအာ subway ရှိမယ်ဟလာ Staten Island နဲ့ Manhattan နဲ့ဆိုရင် ferry ရှိတယ်ဒီ New York City 5ဘောလို့မှာဆိုရင် Manhattan Queens Brooklyn မှာအာ bus car line ရှိမယ်နော်ပြီးတော့ express line တွေလည်းရှိတာဘောဆက်ဝေးမှာတော့ဒီနေ့အထိဆိုရင်တော့3လိုင်းပေါ့ဆက်ဝေး3လိုင်း suspended လုပ်ထားတယ်ပေါ့ bus ကားတွေကတော့ fully schedule ပဲ weekday schedule အပြည့်စွဲပေးတယ် 24 hour ပဲ bus ကားတွေကတော့ fee ကလေတော့အလုံး free ဖြစ်သွားပြီသူတို့ charge မလုပ်ဘူး speed တော့ကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့သူကပုံမှန်ဆိုရင်ရှေးပေါက်ကနေတက်တယ် bus ကားပို့ပေးတယ် fare ပေါက်ဆိုပေးတယ်ပေါ့ကပြားတို့ chain တို့နဲ့ပြီးွားရင်နောက်ဘက်ကနေ discharge လုပ်တယ်အခုကြတော့ရှေးဘက်ကိုလုံးဝပေးမဆုံးတော့တက်တာရောဆင်းတော့နောက်ဘက်တစ်ခုတည်းလုပ်တယ်ဒါကတော့ operator ရဲ့ safety ပေါ့သူတို့ပြီးွားတော့ governor ပြောတဲ့အတိုင်း social distance ကို safety ဖြစ်အောင်operator ရဲ့နောက်3လိုင်းပေါ့3လိုင်းကိုသူတို့လောက်လုပ်လိုက်တယ်သူတို့ပိတ်ထားလိုက်တယ်ဒီတန်ကြိုးနဲ့ခတ်ထားလိုက်ပြီးတော့နောက်ပေါက်တစ်ခုတည်းပဲအတင်ချလုပ်တယ
်ညယောက်မျိုးတော်မှာရင်းစည်းကမ်းထိန်းသိမ်းရေးရဲဝင်နှန်းဖြစ်တဲ့တာဝန်ယူဆောင်ရွက်နေသူမြမအမျိုးသမီးမလလဆန်ကလည်းသူတို့ရင်းစည်းကမ်းထိန်းသိမ်းရေးရဲရာရှိတဲ့အနေနဲ့မရှိမဖြစ်ဝန်ထမ်းတွေအဖြစ်နဲ့မနဲ့မိုးမလင်းခင်ကလေးကတာဝန်ချိန်တွေအဖြစ်တာဝန်ယူဆောင်ရွက်ပေးနေရတဲ့အနေအထားကိုပြောပြပါရစေ
။အခုကတော့အမားတို့ကဒီလိုမျိုးဟို patrol လုပ်ရတယ်အဲလမ်းပေါ်မှာလုံးဝယဉ်သွားလာလုံးဝမရှိတော့ဘူးမရှိတော့အမားတို့ကဒီ violation တွေကတော့လုံးဝမရှိတော့ဘူးပေါ့နော်ညှော့နေသွားတယ်။ပြီးအမားတို့ကရဲနဲ့လည်း police department နဲ့လည်းအမားတို့ကအချိတ်ဆက်ကရှိတယ်။ပြီးတော့ fire department နဲ့လည်းအချိတ်ဆက်ရှိတယ်။အဲ့ fire department နဲ့အပြင်ကိုအမားတို့ဒီ EMS ပေါ့နော်ဒီ emergency ဥစ္စာသမားတွေနဲ့လည်းအမားတို့အချိတ်ဆက်ရှိရဆိုတော့လမ်းမှာအဲ့လိုမျိုးတစ်ခုခုဟိုအကူအညီလိုတော့နော်လူသားတွေကိုပေါ့အမားတို့တွေ့ရင်အမားတို့ link ရဲ့အမားတို့ကသူတို့ကိုခေါ်ပြီးတော့အမားတို့ကဒီလိုမျိုးကူညီရတာပေါ့နော်အဲ့ဒီတော့ကိုအမားတို့တရားနေပြီးတော့အင်အားဖြည့်ပြီးတော့ကူညီပေးနေရတာ
အခုချိန်ထိကတော့အမေရိကန်ပြည်ထောင်စုထဲမှာနယူးယောက်မြို့ကတော့ယောဂါကူးစက်မှုပြတ်ပွားမှုနှုန်းအများဆုံးဖြစ်နေတယ်လို့တည်ဆောင်းသူဥယေကလည်းနိုင်ရီနဲ့အလိုက်မြင့်တက်လာနေခြင်းလည်းဖြစ်ပါတယ်။ကျမစုမောဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။